ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ခဲလဝကထိတ်သိမ်းရေးချုပ်မှာဖမ်းဆီးထိတ်သိမ်းခံရတဲ့တရားမဝင်ရွှေပြောက်လူသမား490တဲက400နီးပါးကိုဗစ်ပိုးတွေ့ရှိခဲ့တာလို့ထိုင်းဆိုရကထုတ်ပြန်ခဲ့ကြောင်းရွှေပြောက်လူသမားအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ဒါမှဒီနေ့ထုတ်ပြန်လာတယ်လို့400နဲ့တူအောင်ဖြစ်တယ်ဆိုတော့အဲ့ဒီထိုင်းနိုင်ငံဘန်ကောက်လဝကအကျဉ်းသက်ကမှထိတ်သိမ်းထားတဲ့ရွှေပြောက်လူပြောတော့ရွှေပြောက်လူဆိုတော့ကျွန်တော်ထင်ပါတယ်မြန်မာပြည်လက်ဖြစ်မှာဖြစ်မှာပေါ့နော်။အခိုင်အမာတော့ဖြစ်တော့ဆိုတော့မြန်မာကမ္ဘောဒီးယားလောက်ရှိတယ်ဆိုတော့အကြောင်းကြောင့်တော့ပြမှုပြစ်တံကြောင့်ထိန်းသိမ်းထားတဲ့ပုဂ္ဂိုလ်တွေပေါ့။ပြောမစုံတော့ဒါဟိုကျွန်တော်တို့စစ်စည်းလို့ကျွန်တော်တို့ကအဖြေထွက်တာပါ။အဲ့တော့မစစ်စည်းရဲ့ဆိုင်းအစိုးရကဟိုပတ်စိတော့မစစ်စည်းရဲ့နေရာလက်ရှိပြတဲ့ကြောင့်အမှန်တကယ်ကအချမ်းဒေသတွေမှာထပ်ပြီးစစ်စည်းမှာဒီလည်းပို့ပြီးကျက်လာ။အခြေတက်ကျက်လာကြအကြောင်းရှိပါလား။
ရန်ကုန်မြို့လဝကထိတ်သိမ်းရေးအချုပ်ခန်းထဲမှာရှိနေတဲ့မူရင်းနိုင်ငံပြန်ဖို့စောင့်ဆိုင်နေကြတဲ့ပြည်ထောင်ချပြီးသားနိုင်ငံသား1500ကျော်ကိုစစ်ဆင်မှုတွေပြုလုပ်ခဲ့ပြီးအခုလိုတွေ့ရှိခဲ့တာပါလဝကရဲချုပ်စွန်ဖုံးချင်တူဝန်ကဒီကနေ့ပြောသွားတာကတော့လဝကထိတ်သိမ်းရေးအချုပ်မှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူနိုင်ငံသား393ဦးထဲမှာအမျိုးသား390နဲ့အမျိုးသမီး23ဦးပါဝင်ကြောင်းသတင်းစာရှင်းလင်းပွဲလုပ်သွားပါတယ
်ก็สรุปว่าผู้ต้องกักทั้งหมดเนี่ยนะครับในส่วนที่ส่วนผู้บางเขนเนี่ยมี 1,615 คนนะครับแล้วก็ที่บางเขนมี490
ကိုဗစ်ကပ်ရောဂါထိန်းချုပ်နိုင်ဖို့သက်ဆိုင်ရာကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေကြတဲ့အကြောင်းနဲ့မကြာခင်ကပ်ရောဂါအခြေအနေတွေကိုထိန်းချုပ်သွားနိုင်မှာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ပိုးတွေ့လူနာ300ကျော်ကိုတော့ဝိဖဝရီရန်စစ်လမ်းမအနီးကအရေးပေါ်ဘလုံးကွဲမှာစောက်ထားတဲ့ယာယီဆေးရုံကိုပို့ဆောင်တော့မှဖြစ်ကြောင်းနဲ့လဝကဦးစီးဌာနကဝန်ထမ်းအားလုံးကိုတော့ကာကွယ်ဆေးထိုးပေးခဲ့ပြီးဖြစ်ကြောင်းလဝကရဲချုပ်စွန်ဖုံးချင်တူဝန်ကရှင်းလင်းပြောဆိုသွားပါတယ်။အခုလိုမျိုးပြည်တော်ပြန်မဲ့နိုင်ငံသားတွေယာနဲ့ချီပြီးကိုဗစ်ကူးစက်ပြန့်ပွားရတာနဲ့ပတ်သက်လို့အချင်းဦးစီးဌာနကဝန်ထမ်းတွေအတွက်စိုးရိမ်စရာရှိတာမို့လိုအပ်တဲ့ဆေးစစ်မှုတွေလုပ်ဆောင်နေပြီလို့လည်းဆိုပါတယ်။ပြီးခဲ့တဲ့မတ်လ17ရက်နေ့လောက်ကလေးကဘန်ကောက်လဝကအချုပ်စခန်းမှာကပ်ရောဂါပိုးရှိတဲ့ရွှေပြောင်းလူသမားတွေကိုစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံမှာကပ်ရောဂါကြောင့်သေဆုံးသူ92ဦးနဲ့ကပ်ရောဂါပိုးကူးစက်သူ 28,000 နီးပါးရှိနေပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးဒုတိယအကြော့ကိုဗစ်ကပ်ဘေးကူးစက်မှုတွေမှာသမုတ်စကွန်ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံသားအများအပြားကူးစက်ခံခဲ့ရတာဖြစ်ပါတယ်ရှင်။